ိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာပိတ်မိနေသူတွေနဲ့ထိမ့်သိမ်းခံရတဲ့အကျဉ်းသားတွေအပါအဝင်မြန်မာနိုင်ငံသားတရားကြောဒီကနေ့ပဲနေရာပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကပ်ရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းရေးစခန်းတွေမှာလွတ်ရပ်စေနေတဲ့မြန်မာတွေကိုတန်ရုံအစီအစဉ်နဲ့နေရာပြန်ပို့နေရမှာနောက်ထပ်တရားကြောပြန်ခွင့်ရခဲ့ကြတာပါ။ဒီကနေ့နေရာပြန်ခွင့်ရသူတွေကိုတော့ကိုဗစ်ရောဂါပိုးကင်းရှင်းကြောင်းစစ်ဆေးပြီးမှခွင့်ပြုခဲ့တာလို့လည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။စစ်ဆေးစကားလေးကနေပြီးပြန်ခွင့်ရတဲ့သူ16ယောက်ပါတယ်။အဲ16ယောက်ကတော့မိန်းကလေး12ယောက်ပေါ့။ယောက်ျားလေး9ယောက်။ဒီထင်းသေးစကားလူတရားဒီကျမ်းမာရေးမလေးရှားနိုင်ငံရဲ့ကိုဗစ်ရဲ့အနေထားနဲ့ကျမ်းမာရေးအနေထားတွေရှိနေတယ်။ရှိနေတဲ့အခါကျတော့တကယ်ကျမ်းမာပြီးကောင်းတဲ့လူတွေပဲတို့ပြန်လို့ရပါတယ်ခင်ဗျာ။ကျမ်းမာရေးစီစစ်မှုအောင်မြင်တဲ့လူတော်လေအဲ့လိုလူတွေကြော်ပြန်ပို့တာပါတချို့ဒင်းဒီစခန်းလေးဆိုရင်ကျမ်းမာရေးမကောင်းလို့ဟိုကပြန်ငန်းကြီးမှလူစည်းနေလျှော့လိုက်ကြတယ်ဒါမျိုးတွေရှိအဲ့ဒင်းဒီစခန်းလေးအထူးရတော့ကျွန်တော်တို့အရင်တည်းကဒါမျိုးတွေဂျူကြဂျူကြရှိကြပါစီအဲ့ကျမ်းမာရေးမကောင်းတဲ့လူတွေကဘာတနေငန်းလို့ဖြစ်နေတဲ့အတိုင်းだဆိုတော့ဒင်းဒီစခန်းလေးမှာသူကိုဗစ်နဲ့ပတ်သက်ပြီးဒီကျမ်းမာရေးကတကယ်ကိုစစ်စစ်တယ်စစ်စစ်ပြီးဥပမာပေါ့ပြန်ရမယ့်လူတွေဆိုရှင်ဒီကျမ်းမာရေးတကယ်ကောင်းမှုမီ 100% ကောင်းမှုမှသာခင်အဲ့ဒီပြည်ပနိုင်ငံတို့ပြန်ဝင်ပြီတယ်ပေါ့မိမိလာတဲ့တက်ဆိုင်ရနိုင်ငံတွေကိုမကောင်းလို့ရှိရင်လုံးဝပြန်ဝင်မပေးပဲဆိုစည်းတဲ့ရှေ့ကူတယ်ဒီကွန်ဒီရှင်နာပုံစံမျိုးတွေထားပြီးအထင်းကြီးစကားနဲ့မှစည်းတဲ့လာပ
ါကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အရေးပေါ်အခြေအနေကြီးညာထားရတဲ့မလေးရှားနိုင်ငံမှာလူမှုကြီးကြပ်ရေးထိမ့်သိမ်းရေးစခန်းတချို့မှာပါရောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိထားပါတယ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတော်လာတွေနဲ့လူစုလူဝေးမဖြစ်အောင်ကတ်တက်ထားချိန်မှာသိသိရေးစခန်းတွေမှာလည်းလူတွေရှော့ချနေတယ်လို့လည်းလူမှုကွန်ရက်အသင်းကဦးစံဝင်းကပြောပြပါတယ်
။ဒီမလေးရှား immigration ဌာနကလူပြသူကောင်းကောင်းမုံမပေါ့လေ။ဒီတော့လည်းမတူဒီရောကနေကစတာလာမှာကြောက်ကြောက်ရောဆိုကြီးချက်ပြီးထားတယ်ပေါ့လေ။ဒါမျိုးတွေမရှိဘူးပါတော့။အဲအစင်ပြဝန်သူတို့ထားပြီးထားတယ်ဆိုတော့ဒီပါ။
ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ600ကျော်ကူးစက်သူ 36,500 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီအပိုင်းတွင်နေ့စဉ်လူဦးရေ1000ကျန်းလောက်ကပ်ရောဂါပိုးကူးစက်နေချိန်မှာမြန်မာနိုင်ငံသားတွေကိုနေရပြန်ပို့နေတာဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။